ဟီရီရှားဝန်ကြီးချုပ်ဟောင်းမာဂရက်တက်ချာရဲ့နာရီခန္ဓာကိုမျက်မြင်ကိုယ်တွေ့ကြည့်ရဖို့အတွက်ထောင်ပေါင်းများစွာသောလူတွေဟာလန်ဒန်မြို့လေကောင်ကလမ်းတွေပေါ်မှာစီတန်းဆောင်ဆိုင်နေခဲ့ကြပါတယ်စိန်ဘောဖျားเจ้าမှာလူညွှန်းရေးတင်းတင်းကြပ်ကြပ်ချပြီးလုပ်တဲ့ဒီကနေ့နာရီခန္ဓာကိုနိုင်ငံပေါင်း190ကျော်ကကမ္ဘာကောင်းဆောင်တွေနဲ့ဂုဏ်သီးရှိလူပုဂ္ဂိုလ်တွေတက်ရောက်ကြပါတယ်ယူနီယံကျဲအလံဖုံးလွှမ်းထားတဲ့မစ္စစ်သက်ချာရဲ့ရုပ်အလောင်းပါအခေါင်းကိုဖီလီရှားလက်နက်ကင်တပ်ဖွဲ့တွေတန်းစီနေရယူထားတဲ့လန်ဒန်မြို့လေလမ်းကြောင်းတစ်လျှောက်မြင်းဆွဲတဲ့အမြောက်တင်လှဲနဲ့ဖျားเจ้าစီတည်ယူခဲ့ကြပါတယ်နာရီခန္ဓာတက်ရောက်သူလူပေါင်း2300ထဲမှာပြည်တွင်ပြည်မကြီးအဲလစ်ဇဘက်နဲ့ကျင်းရတော်ဖီလစ်မင်းသားတို့လည်းပါဝင်ပါတယ်ကွာလလူပြည်တိန်ခေါင်းဆောင်ကိုဇနီးတူမိခင်တူနဲ့အဖွားတူအဖြစ်နာရီခန္ဓာတွင်လန်ဒန်ခရစ်ယာန်ဘုန်းတော်ကြီးရစ်ချတ်ချာဒရစ်ကအမှတ်တရပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံဘော့စတန်မြို့မှာတနင်္လာနေ့ကဘုံခွက်တိုက်ခိုက်လို့လူတွေထိခိုက်ဒဏ်ရာရသေဆုံးခဲ့ရပြီးတဲ့နောက်လှုပ်တဲ့ဒီနာရီခန္ဓာအတွက်လုံခြုံရေးကိုအထူးတင်းကျပ်ပြီးရဲတပ်ဖွဲ့ဝင်4000ကျော်ကိုတာဝန်ပေးချထားခဲ့ပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့မစ္စစ်သက်ချာဟာလွန်ခဲ့တဲ့9ရက်ကလေဖြတ်ဝေဒနာနဲ့ကွယ်လွန်သွားခဲ့တာပါပြည်ထောင်နိုင်ငံရဲ့ပထမဆုံးနဲ့အခုချိန်အထိတဦးတည်သောအမျိုးသမီးဝန်ကြီးချုပ်ဖြစ်1989ခုနှစ်ကနေ1990ပြည့်နှစ်အထိတာဝန်ယူခဲ့သူမစ္စစ်သက်ချာဟာပြည်ထောင်ခေတ်မှာဩဇာအရှင်ဝင်အကြီးမားဆုံးခေါင်းဆောင်တဦးဖြစ်ခဲ့ပါတယ်